အိန္ဒိယနိုင်ငံရဲ့ဝန်ကြီး S. Jayashankar ဟာကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးသဖြင့်ဒိုလီဟေဇာနဲ့အင်္ဂါနေ့ကတွေ့ဆုံခဲ့ပြီးမြန်မာနိုင်ငံအခြေအနေကိုဆွေးနွေးခဲ့ကြပါတယ်။ဒေါက်တာဒိုလီဟေဇာနဲ့တွေ့ရတဲ့အတွက်ဝမ်းသာကြောင်းသူမရဲ့အမိကိုအတိအမှတ်ပြုကျိုးဆိုသလိုအထောက်အပံ့တွေကိုလည်းထောက်ခံတယ်လို့နိုင်ငံရဲ့ဝန်ကြီး Jayashankar ကတွစ်တာလူမှုစာမျက်နှာပေါ်မှာရေးထားကြောင်း Telegraph India သတင်းကဆိုပါတယ်။2021ခုနှစ်အာဏာသိမ်းလိုက်ကလေးကဒီမိုကရေစီစနစ်ကိုပြန်လည်ကူးပြောင်းမှုကောင်းကောက်ပွဲတွေလက်နက်ကင်တိုက်ခိုက်မှုတွေနဲ့မြန်မာနိုင်ငံကကြုံတွေ့နေရတာပါ။မြန်မာစစ်တပ်ကရွာတွေကိုလည်းမိရှုဖျက်ဆီးခဲ့တယ်လို့လေကြောင်းကလည်းတိုက်ခိုက်ခဲ့ပါတယ်။စကိုင်းတိုင်းကမ်လူမျိုးနယ်ပစီကြီးကျေးရွာမှာလေကြောင်းကတိုက်ခိုက်ခဲ့တဲ့အတွက်လူတရာကျော်သေဆုံးသွားခဲ့ပြီးတဲ့နောက်မြန်မာပဋိပက္ခမှာပါဝင်နေတဲ့ဗဲအားလုံးကိုအကြမ်းဖက်တိုက်ခိုက်တားဆီးရကြဖို့အိန္ဒိယကအရင်လာထဲမှာတောင်းဆိုခဲ့ပါသေးတယ်။မြန်မာနဲ့အိန္ဒိယနယ်နိမိတ်ကကီလိုမီတာ1640ရှည်တာပြီးနာဂမင်းနဲ့မဏိပူရပြည်နယ်တွေအပေါင်းအဝင်အိန္ဒိယရှေ့မြောက်ပိုင်းပြည်နယ်တွေနဲ့လည်းနယ်ချင်းကဆက်နေကြပါတယ်။